တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပြေပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့တနင်္သာရီတိုင်းကျွန်းစုမြို့နယ်ကောသာယာကြေးရွာအုပ်စုကကြောက်ဖုံးရွာမှာ WY စိတ်ကြွဆေးပြားတွေပေါ်နေလို့နှိမ်နှင်းပေးဖို့တောင်းဆိုတာကိုအရင်ဆုံးဖွင့်ပြပါရစေ
ဒီမှာ WY စိတ်ကြွဆေးပြားတစ်လုံး3000လူတယောက်ကိုပင်နယ်မှာထွက်ပြီးအလုပ်လုပ်လို့ရှိရင်နှလုံး3000လောက်တိဆိုတော့မြို့သမီးတွေကဒါစားရမယ့်သွားရမယ့်ဖြစ်နေတယ်တော်တော်လေးအစ်ဆိုးနေပိတ်ဖက်ကပေါ့ဗျာအញ្ញံရင်နဲ့မုတ်တုတ်တွေထဲမှာကော်ပီတုတ်တွေထဲမှာနောက်ဆက်အိမ်တွေထဲမှာဒီလိုနေတွေပေါ်မှာလည်းသူကရှားပွေဖြစ်သေးခြင်းမရှိဘူးနောက်တစ်ခုကလည်းရွှေကင်းညိုကနေပြီးတော့ဝင်လာတာရှိတယ်ရက်တာဖွဲ့နေတယ်စားမြင့်ဖန်းတိတာအတော်လေးကိုအားနေနေတယ်ပြီးပြီးတော့မူရဌာနမှာလူချင်းများနဲ့ဒါလေးကိုပေါ့တိတိယောက်ယောက်အញ្ញံသုံးပေါ့တိုင်ွယ်ပြီးတည်ကောင်းအမေရပါတရားအနေနဲ့တင်ပြအပ်ပ
ါအလားတူကရင်ပြည်နယ်မှာလည်းလက်နက်ကင်အဖွဲ့တွေကိုယ်တိုင်မွေးစေးရောင်းနေလို့ထိန်းချုပ်ဖို့ခက်နေတယ်လို့မြဝတီမျိုးသားတယောက်ကပြောလာပါတယ
်မြဝတီဘက်လက်ကြီးရဝင်လာတဲ့အခါကျတော့နိဒီလူလူနဲ့တိတ်ဆုံဆွေးနွေးပွဲတွေလုပ်တဲ့ဌာနဆရာကြီးကသူကပုံခေါ်တာပေါ့မြဝတီမျိုးပေါ်မှာအဲ့အချိန်မှာကလက်နက်ကင်အဖွဲ့ကြီးဖြစ်တဲ့သူတို့လည်းဒီအစည်းအဝေးခမ်းမလာတက်တယ်ဌာနဆရာလည်းတော်တော်များတက်တယ်ကျောင်းဆရာကြီးဆရာမတွေဟောအဲ့ဒီအချိန်မှာအဲ့ဒါရုံးလာလို့ဒီနေ့ကဆွေးနွေးကြကြည့်ရင်ကြာဆွေးနွေးကြသွားပြီလူလူနေနေဆိုလို့အဲ့အချိန်မှာမှလူငယ်တွေရတယ်ပြင်ပြလိုက်တယ်ကျွန်တော်တို့မြဝီမျိုးရတဲ့မျိုးဆက်တဲ့အနာဂတ်ပြည့်စုံပြီးရင်းစင်းနဲ့ပတ်သက်ပြီးပြည့်စုံနေတယ်ကစားဝိုင်းနဲ့ပတ်သက်ပြီးပြည့်စုံနေတယ်အဲ့တော့ဒါတွေကိုငကြရဝင်ကြီးနေနဲ့ဘယ်လိုကြီးကြီးဆောင်ရပြေးနိုင်မလဲအဲ့လိုမျိုးကိုတော့တင်ပြပြီးပါပြီရဲလဲဖမ်းတာပဲရဲဖမ်းတယ်ဆိုတော့လက်နက်ကန်အဖွဲ့ကြီးလောက်ပါတယ်လို့အပြင်းပြောတာလက်နက်ကန်အဖွဲ့ကြီးရဲလဲလို့ပြောဖမ်းတယ်ဘာကြောင့်လဲကျွန်တော်တို့ကရင်ပြည်နယ်မှာလက်နက်ကန်အဖွဲ့ကြီးကဒါတွေလုပ်ကန်နေကြတာ။ဒါရံငွေချားတယ်ဟိုရံငွေချားတယ်နဲ့လည်းကျွန်တော်တို့ပြည်သူလူထုကရားနေပြီးတော့ကာစီခံနေရတာပေါ့ဗျ
။အင်းတော်ကြီးနန်သိန်းချောင်းအထက်ဖက်မှာတော့ KIA စခန်းသားကလယ်တွေမှာစပားတွေပေါ်ပြီးဖြစ်ပေမဲ့တပ်မတော်ကလမ်းတွေပိတ်ထားလို့စပားတွေတည်ယူလို့မရတဲ့အခက်အခဲကိုလည်းဒေသခံတယောက်ကအခုလိုပြောပါတယ
်။အင်းတော်ကြီးကနေလို့ကားမိုင်းဘက်ကိုထွက်သွားတဲ့ချောင်းပေါ့နန်သိန်းချောင်းလို့ခေါ်ရတယ်။ကားမိုင်းနဲ့ချောင်းကနေအဲ့ဒီတဝက်မှာပေါ့အလယ်တဲတဲမှာပဲ။အဲ့ဒီမှာကျတော့နေရမြေကိုဦးစားပေးပြီးတော့တနေတစ်ပိုင်ပေါ့နော်အဲ့ဒါဘောင်းဆောင်အလုပ်တာဟိုဒီအင်းတော်ဝင်ရရလည်းပါတယ်လို့ခံလာနေနေအခုလိုပင်ပေါ်တို့ဟိုကုန်းတန်းတို့ဟိုပင်တို့ပေါ့နော်မိုးမြင်းတို့အဲ့လိုမျိုးတွေပါတာပေါ့အခုဆိုလို့ရှိရင်ထောင်းဝါကနေလို့ကချက်လေတွေကိုအဲ့ဒီလဝါမှာမဲ့ကိုလုံးဝမတက်ခိုင်းရဘာမှတည့်ခွင့်မပေးတော့ချက်တက်ခါကိုလုံးဝမတက်ခိုင်းတော့ဒီဘက်ကိုဒါအဖြစ်ဒီမှာတင်မရှိဘူးအဲ့ဒီဆေးစခန်းကိုပိတ်တယ်လို့ပြောမှာပေါ့အဲ့ဒီကလေသမားလေးတွေကဒီဘက်ကစပားတွေကိုဆက်လင်းနဲ့တည်ခြင်းလဲတယ်လို့မရဘူးလေသူတို့ပြစ်ထားတဲ့ခါကျတော့လဝါပန်သခန်းဆိုတာကြံရသခန်းကြီးကိုတင်ထားတာလဝါပန်သခန်းကိုလည်းသူရကဖြိုးမယ်လို့လက်ချားတယ်အဲ့လိုဆိုဟိုကတွေကလည်းလေးစင်းကြီးတွေကအကြီးကျယ်လုပ်နေတယ်တဲ့အဲ့လိုမျိုးတွေကြားနေရတာပါကျွန်တော်တို့မှာ
စစ်တွေမျိုးပြည်သားရရက်ွက်မှာတော့ရဲဝန်ထမ်းတွေကပလတ်စတစ်အမိုက်တွေကိုစီကတ်မဲ့မီးရှို့နေတဲ့အတွက်လေတုညင်ညံပြီးပတ်ဝန်းကျင်ပြည်သူတွေထိခိုက်နေတယ်လို့ရေးလိုက်တဲ့စာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့ပြည်တော်သားရက်ွက်မြောက်ဆန်ပြရွာငယ်ဝင်ကြီးအိမ်ရာကိုတွားရလမ်းတော်အနီးမှာရှိတဲ့လုံခြုံရေးဝန်ထမ်းတွေဟာပလတ်စတစ်အမိုက်တွေကိုစီကံမဲ့စွာမီးရှို့မှုတွေနေ့စဉ်နေ့တိုင်းပြုလုပ်နေကြပါတယ်။ပတ်ဝန်းကျင်နေပြည်သူတွေမှာပလတ်စတစ်အစိတ်ငွေ့တန်ရောမီးဘေးအန္တရာယ်ကိုရောစိုးရင်ကြောင်ကြနေကြရပါတယ်။ဒီပလတ်စတစ်အမိုက်တွေကိုမလန်းမကန်းကအမိုက်ပုံမှာတွားရဆွန့်ပစ်နိုင်ပါရဲ့နဲ့မဆွန့်ပစ်ကြဘဲဘေးပတ်ဝန်းကျင်အားမထီမဲ့မြင်ပြုကအခုလိုစီကံမဲ့စွာမီးရှို့နေတဲ့အချိန်ကြာလာခဲ့ပါပြီ။ဒါကြောင့်သက်ဆိုင်ရာမှာအမြန်ဆုံးအေးအေးယူဆောင်ရွက်ပေးပါရန်နှင့်ကျမ်းမာရေးဘုဒ္ဓတာပေးတဲ့ဥပဒေတရချမှတ်ကထိထိရရအေးအေးယူဆောင်ရွက်ပေးပါရန်တင်ပြအပ်ပါရခင်ဗျာ
။အေယာဝတီတိုင်းမြန်အောင်မြို့နယ်တပီကုန်းအထက်တန်းကျောင်းမှာတော့ကျောင်းဥကြီးရဲ့စီမံခန့်ခွဲမှုညံ့ဖြစ်တဲ့အတွက်ဆရာမတွေရောကျောင်းသားတွေပါအခက်အခဲဖြစ်ရတယ်လို့ရေးလိုက်တာကလည်းဒီလိုပါ။အ
ေယာဝတီတိုင်းမြန်အောင်မြို့နယ်တပီကုန်းအထက်တန်းကျောင်းဥဆရာမကြီးဟာ2019-2018ပညာသင်နှစ်အတွက်နိုင်ငံတော်မှထောက်ပံ့ပေးထားတဲ့စုငွေတွေကိုထူးထွန်ကျောင်းသားကျောင်းသူတွေကိုပြည်ပြဝဝမှာပေးပဲဖြတ်တောက်ပြီးတော့အလွဲသုံးစားလုပ်နေပါတယ်။ဆရာမတွေကိုလည်းစနေတင်းကနေတရားဝင်ကျောင်းပိတ်ရက်တောင်အနားမပေးပဲနက်နက်9:00ကနေညနေ3:00အထိကျောင်းတက်ခိုင်းပါတယ်။ကျောင်းသားကျောင်းသူတွေလည်းနားချိန်မရှိတော့လို့ကျောင်းပြေးကြကျောင်းထွက်ကြတဲ့ကလေးတွေလည်းများလာပါတယ်။ဒါကြောင့်တပြေကုန်းရွာရဲ့ပညာရေးအခြေအနေမှာပိုပြီးဆိုးရွားလာနေပြီးစီမံခန့်ခွဲမှုညံဖြစ်သောကျောင်းအုပ်ကြီးမျိုးကိုအရေးယူပေးဖို့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးအားတင်ပြအပ်ပါတယ်ခင်ဗျာ
။မကွေးတိုင်းစင်ပေါင်ဝဲမြို့နယ်ကုန်းသာယာမှာတမအသင်းကလက်သမားရစီကစုငွေတွေကောက်ယူထားပြီးအဲ့ဒီငွေတွေကို10နှစ်ကြာမှပြန်ထုတ်ပေးမယ်ဆိုလို့မကျေနပ်ကြတဲ့အကြောင်းကိုလည်းအခုလိုပြောလာပါဗျ
။သမောင်းညို့နယ်နိကုန်းမအုပ်စုဖုံးနာကြီးကနေပေါ့ဒီတမကြီးငွေကပထမကျွန်တော်တို့တသိန်းကနေစချည်ရယ်လေ။ပုံစံကောင်ရှိတဲ့လူမှန်သမျှကို ီကများများလို့ပြီးရယ်3တိန်4တိန်5တိန်ရှိရယ်ဒီကောက်တစ်သိန်းနဲ့တစ်သိန်းကိုတပေါင်းစုကြီးငွေဆိုကောက်တယ်ကျွန်တော်တို့ဂုဏ်နဲ့စပ်ပြီးသွားပြီ3တိန်ရှိတဲ့ဥစ္စာကို3နောက်ကောက်တယ်အတိုးတွေကအရင်တော့တကြက်ခုတော့တမအတင်းအဖွဲရတကြက်ခွင်းတို့အတိုးတွေကြီးတော့စပ်ပြီးထုတ်တော့ဦးဆိုတော့3နှစ်ထုတ်တဲ့ဥစ္စာကိုစုကြီးငွေကျွန်တော်5000လောက်ရမှာစုကြီးငွေပြတ်ထုတ်ပေးပါဆိုတော့ကျွန်တော်ရွာတမအောက်ခရတွေကစုကြီးငွေထုတ်မပေးနိုင်ဘူးရဲ့မင်းတို့7နှစ်ပြည့်မှစုကြီးငွေကထုတ်ပေးမှာတဲ့နှုတ်ဆိုရင်မင်းတို့စုကြီးငွေအဆုံးမဲတဲ့မင်းတို့ကြိုက်တဲ့နေရာကိုတိုင်းတဲ့ကျွန်တော်တို့7နှစ်ပြည့်မှအတင်းသားမှန်တယ်ဗျာထွက်ရမယ်7နှစ်ပြည့်မှစုကြီးငွေထုတ်ပေးမယ်လို့ဆိုတာအစာချုပ်ထဲမှာလည်းမပါဘူ
းဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစီအခုလို့သောရရှင်တွေတွေ့ကြုံရတယ်ကိုပတ်ဝန်ကြီးကိုလူအဖွဲ့ကြီးကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင်တော့burmese@rfa.org ဆိုတဲ့အီးမေးလ်ကိုပို့ပို့ရင်အမြန်ဆုံးရောက်ပါတယ်။အဲ့ဒီပြင်ရန်ကုန်က RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့964059တို့ကိုလည်းဆက်သွယ်ပြောနိုင်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။